မြန်မာတမရော်ကဦးစီးလောက်ကင်နေတဲ့ကုမ္ပဏီတွေနဲ့လူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့တမရော်ခေါင်းဆောင်တွေကိုပြီးကြဖယ်ထုတ်အရေးယူပိတ်ဆို့ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ရန်ဟီလီကမနေ့ကအောက်တိုဘာလ23ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။လုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေကိုအရေးယူဖြေရှင်းဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးရမယ်။ဒါမှမဟုတ်အရေးယူနိုင်မဲ့နိုင်ငံတကာခုံရုံးတစ်ခုတီထောင်ပေးရမယ်လို့သူကပြောလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာတရားမျှတမှုနဲ့အမှန်တရားတွေပေါ်ပေါက်ဖို့နဲ့နာတဲ့သူတွေကိုရော်ကြီးပေးဖို့နဲ့သူတို့ကိုပြန်ပြီးကလဲစားချေတာမျိုးမလုပ်အောင်ခရီးပေးဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကလူမှုအသင်းအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့လည်းမစ်ရန်ဟီလီကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဧပြီလကစလို့လူခွင့်ချိုးဖောက်မှုတွေတည်တည်တသာများလာတာတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာရခိုင်ပြည်သတင်းတွေရေးသားဖော်ထုတ်တဲ့သတင်းတော့တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစစ်တပ်ကိုဝေဖန်တဲ့သူတွေရေးယူခံရတာတွေဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအာနာယ NLD ပါတီကိုဝေဖန်တဲ့ကာတွန်းဆရာတယောက်နဲ့တယောစာရေးတဲ့သူနှစ်ယောက်ကိုအစိုးရအရာရှိတွေကတရားစွဲတဲ့လိုရက်တွေပေါ်လာတဲ့အတွက်လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်လည်းစိုးရိမ်လာရတယ်လို့သူကပြောပါတယ်။အဲ့ဒီပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အပါအဝင်တိုင်းရင်းသားနယ်မြေတွေမှာရေအားလျက်စစ်ဆေးရုံတည်ဆောက်ဖို့ဆိုပြီးဒေသခံတွေကိုနေရာရွှေ့ပြောင်းလာတဲ့အစိုးရရဲ့အစီအစဉ်တွေကိုဆိုရင်ရတယ်လို့သူကပြောပါတယ်။ကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာလည်းအလားတူပဲဒေသခံတွေကရေအားလျက်စစ်အတွက်ရေကာတာတည်ဆောက်မှတွေကိုတောက်လျှောက်ကန့်ကွက်နေကြတယ်။ဒါကြောင့်သူတို့ရဲ့အနာဂတ်တွေမသေချာတဲ့အခြေအနေမှာရှိနေတယ်လို့လည်းထည့်သွင်းပြောဆိုပါတယ်။ဒါပြင်လက်ရှိအခြေအနေမှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေပြန်လာမယ်ဆိုရင်လုံခြုံမှုရှိမှာမဟုတ်သေးသလိုပြည်တွင်းမှာရှိနေတဲ့ရိုဟင်ဂျာတွေလည်းအကြက်တဲ့အခက်အခဲတွေတွေ့နေသေးပဲလို့သူကပြောပါတယ်။ဒီတော့တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိနေသေးတဲ့ရိုဟင်ဂျာမွတ်စလင်6သိန်းလောက်ဟာခွဲခြားဆက်ဆံခံရသေးတယ်လို့လွတ်လပ်စွာသွားလာခွင့်အသက်မွေးဝမ်းကြောင်းခွင့်နဲ့ပညာသင်ခွင့်တွေဆုံးရှုံးနေသေးတဲ့အတွက်ဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတုတ်တင်တဲ့ဖြစ်ရပ်တွေဆက်ရှိနေသေးတယ်လို့ကုလသမဂ္ဂရဲ့လွတ်လပ်တဲ့စုံစမ်းရေးမစ်ရှင်အဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကမနေ့ကပြောလိုက်ပါတယ
် The remaining 600,000 Rohingyas go through this continuing discrimination segregationrestrictions of movements, denial of livelihood and education. So it's an ongoing genocidal process that's underway there.
American ပြည်သူနယူးယောက်မြို့မှာအောက်တိုဘာလ23ရက်မနေ့နေ့လယ်ကကျင်းပတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီနဲ့မစ္စတာဒါရုစမန်တို့ရဲ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။ဒါပြင်မစ္စတာဒါရုစမန်က
Japan, the Republic of Korea for that matter, could step in. China is a different category.Because China has its a clear interest in the country. And therefore,
Rohingya တွေနေရပြန်နိုင်ရေးအတွက်တောင်ကိုရီးယားနဲ့ဂျပန်ကပါဝင်ကူညီနိုင်ပါတယ်။တရုတ်ကတော့မတူတဲ့ရည်ရည်ချက်မျိုးရှိပါတယ်။ဘာကြောင့်လဲဆိုရင်တရုတ်မှာမြန်မာနဲ့ပတ်သက်လို့တိကျတဲ့အကျိုးစီးပွားရှိနေလို့ပါ။ဒါကြောင့်ဘင်္ဂလားဒေ့ရှ်က Rohingya အရေးမှာတရုတ်ကတရားတစ်ခုအနေနဲ့လုပ်ပေးနိုင်ပါတယ်လို့ပြောထားတာပါ။ဒါ့အပြင်တရုတ်အနေနဲ့မြန်မာသီရိလင်္ကာတို့နဲ့ဆက်သွယ်ပြီးလုပ်နေတဲ့လုပ်ငန်းတွေရှိသလိုမြန်မာနဲ့ဆိုရင်လည်းကြောက်စိမ့်ကိစ္စ၊နဇက်ကုံတွေကိစ္စတွေကလည်းအကြီးအကျယ်ရှိနေတယ်လို့သူကထည့်သွင်းပြောဆိုပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီက
And I mentioned about the jade production of Myanmar 90% of the world's jade is produced in Myanmar.
မြန်မာကြောက်စိမ့်ရဲ့ရာနှုန်းပြည်စည်းကွက်ဟာတရုတ်ပြည်ကဖြစ်တယ်။တရုတ်ဟာမြန်မာရဲ့အိမ်နီးချင်းလည်းဖြစ်တယ်။ဒါကြောင့်တရုတ်ရဲ့အကျိုးစီးပွားကမြန်မာနဲ့ဘယ်လောက်ဆက်နွယ်နေလဲဆိုတာရှင်တို့အနေနဲ့စဉ်းစားကြည့်နိုင်ပါပါ။နောက်ပြီးတော့ဂျပန်ဟာမြန်မာကိုအဓိကထောက်ခံနေတဲ့နိုင်ငံတစ်နိုင်ငံဖြစ်နေပါပဲ။အခုဆိုရင်ဂျိုက်ကာအဖွဲ့ကမြန်မာနိုင်ငံမှာလက်ရှိကိုအကြီးအကျယ်ဝင်ပြီးလုပ်ကိုင်နေတာပါ။ပြီးတော့ကျမရဲ့မိခင်နိုင်ငံတောင်ကိုရီးယားပါ။သူကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာတွေအများကြီးပါ။ဒါကြောင့်ဒီနိုင်ငံတွေအနေနဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့အခါမှာလူခွင့်ရေးကိုလည်းဦးစားပေးပါလို့ကျမအနေနဲ့တိုက်တွန်းနေတယ်လို့ပြောသွားတာပါ။ဒါပြင်မစ်ရန်ဟီလီကလူခွေချိုးဖောက်ခံပြီးနင့်နာနေတဲ့သူတွေကိုဖွံ့ဖြိုးတိုးတက်မှုတစ်ခုနဲ့ကူစားပေးနိုင်မှာမဟုတ်တဲ့အတွက်ဂျပန်ရဲ့ ODI အကူအညီတွေမြန်မာကိုပေးနေတဲ့အပေါ်မှာမူတည်ပြီးမြန်မာလူခွေတိုးတက်အောင်တွန်းအားပေးဖို့လိုအပ်ပါတယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ